မန္တလေးတိုင်းဒေသကြီးကျောက်ဆယ်မြို့မှာအရင်ကဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုတဲ့ကျေးရုံမရှိပါဘူး။ဗိုလ်ချုပ်နှစ်တရာပြည့်မွေးနေ့အထိမ်းအမှတ်ဖြင့်ညနေပိုင်းမှာဗိုလ်ချုပ်အောင်ဆန်းကျေးရုံဖွင့်လှစ်ပွဲကိုကျင်းပမှာဖြစ်ပြီးဒေါအောင်ဆန်းစုကြည်ကအဲ့ဒီဖွင့်ပွဲကိုတက်ရောက်မှာဖြစ်ပါတယ်။မနက်ပိုင်းမှာအရင်ကရှိခဲ့တဲ့ဗိုလ်ချုပ်ပန်းချံကိုပြင်ဆင်မွမ်းမံပြီးဖွင့်လှစ်တဲ့အခမ်းအနားကိုကျင်းပရမှာ88မျိုးဆက်ငင်းချင်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကဦးကိုကိုကြီးကတက်ရောက်မိကုံးပြောကြားခဲ့ပါတယ်
။ယခင်ရှိပြီးသားဗိုလ်ချုပ်ပန်းချံကိုမူလအခြေအနေရောက်အောင်ပြန်ပြီးတော့ဆောင်နိုင်တယ်ဆိုတာဟာကြောက်စဲသူကြောက်စဲသားတွေရဲ့လုံလောက်ဥပဒေပါပဲ။ပူပေါင်းဆောင်ရွက်ဖို့ပါပဲ။ဒါကြောင့်မလို့ဒီပွဲမှာကျွန်တော်စကားပြောခွင့်ရတယ်ဆိုတာဟာတကယ့်ကိုမင်္ဂလာတစ်ပါးပါ။တကယ်တော့ဗိုလ်ချုပ်အောင်ဆန်းဟာသူတက်ရှိထင်ရှားရှိစဉ်တုန်းကလည်းပဲအလားတူကြောက်ရွံ့ဖွင့်ပွဲမင်ကုန်းနေရှိပါတယ်။တခုကတော့ပါလဲဆိုတော့ဥဝိဇာရကြောက်ရွံ့ဖွင့်ပွဲမှာဗိုလ်ချုပ်မင်းမစကားပြောခဲ့ပါဘူး။ဘုလို့ပြောတဲ့စကားတွေလည်းကျွန်တော်ကောက်နှုတ်ပြီးတော့ပြန်လည်ပြီးမျှဝေရမယ်ဆိုရင်ကျွန်တော်တို့ဒီမင်္ဂလာတရားတော်ရပူဇော်တဲ့သူကိုပူဇော်ရမည်ဆိုသည့်အတိုင်းပူဇော်တတ်တာရပြုသည်ဖြစ်ကြောင်းကျွန်တော်တို့ထို့လာရောက်ပူဇော်ခြင်းမှာလဲထိုအာဇာနည်များ၏အနိုင်မခံလိုစိတ်မျိုးချစ်စိတ်အမတေစိတ်များကိုချီးကျူးပူဇော်ခြင်းပင်ဖြစ်ကြောင်းဒါဟာဘုဒ္ဓတက်ရှိတင်ရှားရှိစဉ်တုန်းကဆရာတော်ဦးဝိဇာရအကျဉ်းထောင်အတွင်းမှာ166ရက်တိုင်းတိုင်းအစာငတ်ခံဆန္ဒပြပြီးပြန်လည်တော်မူသွားတဲ့ဦးဝိဇာရဂုံပြုတဲ့ကြောက်ရွံ့ဖွင့်ပွဲမှာဘုဒ္ဓကိုယ်တိုင်ဖက်ရောက်မင်ကွန်းပြောခဲ့တဲ့အပိုင်းအစတချို့ဖြစ်ပါတယ်
မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဥက္ကဋ္ဌဦးတန်ကဲလဲဒီနေ့ကြောက်ဆန်မြို့မှာကျင်းပတဲ့ဗိုလ်ချုပ်ပန်းချံဖွင့်ပွဲအခမ်းအနားကိုတက်ရောက်မိကွန်းပြောကြားခဲ့ပါတယ်
ကျွန်တော်တို့ ABSD ရဲ့အဖွဲ့အစည်းဆိုတာအားလုံးပြည်တဲ့အတိုင်းတစ်ချိန်လုံးတစ်လျှောက်လုံးကျွန်တော်တို့နာမည်တွေကိုတက်ပြီးတဘုံတဘုံဆိုပြောမှတခုခုဖြစ်တိုင်းစွဆွဲခံထားကြရတဲ့ပုံပေါ်မှာဒါပေမဲ့ကျွန်တော်အားလုံးကိုပြောပြချင်တာတဘုံဆိုတာဖြစ်ချင်းတိုင်းရင်တဘုံဖြစ်တာပါဘိုးချုပ်အောင်ဆန်းလဲတဘုံဆိုတာအားလုံးသိထားဖို့လိုတယ်ဆိုတာကျွန်တော်ပြောလို့ရတယ်
ကျောက်ဆယ်မြို့မှာအရင်ကဗိုလ်ချုပ်ကျေးရုံမရှိခဲ့ပဲဗိုလ်ချုပ်နှစ်တရာပြည့်မွေးနေ့အခမ်းအနားမှာဖွင့်လှစ်နိုင်တဲ့အတွက်သမိုင်းတွင်တဲ့နေ့ဖြစ်တယ်လို့ကျောက်ဆယ်ဒေသခံ88မျိုးဆက်ငင်းချင်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုစိုးတီကပြောပါတယ်
ကျောက်ဆယ်မိုင်းအစ်ကိုမြို့ခွာကျင်တဲ့စိတ်တစ်ခုနဲ့ကျွန်တော်တို့ဗိုလ်ချုပ်ကျေးကိုဒီမှာလာပြီးတော့စိုက်ချူတာ
ဗိုလ်ချုပ်ပန်းချံဖွင့်ပွဲအခမ်းအနားကိုကျောက်ဆယ်မြို့ကဒေသခံလူဦးရေ1000ကျော်တက်ရောက်ခဲ့ပါတယ်ရှင်